မနက်ခင်းရဲ့အကျဉ်းဆောင်လေးထဲမှာဖမ်းဆီးခံထားရတဲ့သူတွေကိုအာဏာပိုင်တွေဘက်ကလူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်နေပြီးတော့စစ်တပ်ကမြန်မာနိုင်ငံကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူပေါင်း1000ရာ90တုံးဦးထက်မနည်းအချုပ်ထောင်နေထဲမှာတည်ဆုံခဲ့တယ်ဆိုတဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းမနေ့ကတော့ထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ဆရာမဟာမင ငါဥပါဝင်းတဲ့အကြောင်းကိုလည်းဖော်ပြထားပြီးတော့အာဏာပိုင်နေတဲ့ကြောက်လန့်တုံလုံးဖွဲရကျူးလွန်မှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေဖော်ပြထားပါတယ်။အကျဉ်းသားတွေပေါ်မှာဆိုဝါပြင်းထန်လုံးစွာနှိမ့်ဆက်ညှဉ်းပန်းခဲ့တယ်လို့လုံလောက်တဲ့ကျန်းမာရေးဆောင်ရှားမှုတွေမပေးဘူးဆိုတာကိုလည်းကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရုံးရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကဇနီ